ဖရက်ဒ်ကာဗနောဟာအမေရိကန်တရားဝန်ချုပ်တရားသူကြီးတူအဖြစ်ကျန်းသစ်စာချိန်ဆိုပြီးသွားပါပြီ။စနေနေ့ညနေပိုင်းကထက်လွတ်တော်မှာမဲခွဲအတူတူပေးပြီးတဲ့နောက်တရက်ထဲမှာပဲကျန်းသစ်စာချိန်ဆိုခန့်လိုက်တာပါ။သူ့ကိုခန့်ရေးအတီးပြုတ်ဖို့ကိစ္စမှာလေမင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေ၊သူ့ရဲ့ပြောဆိုပြစ်မှုပုံနဲ့ဇယားရဲ့လက္ခဏာအပေါ်ဝေဖန်ထိုးနှက်တာတွေကြောင့်သတင်းပတ်အတော်ကြားအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမဲခွဲဆုံးဖြတ်ပြီးတော့အတီးပြုတ်ကျန်းချိန်လိုက်တာပါ။အထက်လူတော်ကထောက်ခံမဲ90ကန့်ကွက်မဲ48မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပြီး Republican အမတ်51ယောက်ထဲမှာ Alaska ပြည်နယ်ထက်လူတော်အမတ် Lisa Murkowski ကထောက်ခံမဲဒါမှမဟုတ်ကန့်ကွက်မဲမပေးဘဲတဲရောက်တယ်လို့ပဲမှတ်တမ်းတင်ပြီး Montana ပြည်နယ်အမတ် Steve Daines ကသမီးဖြစ်သူမင်္ဂလာပွဲရှိတာကြောင့်မဲပေးပွဲကိုမတက်နိုင်ပါဘူးဒါပေမဲ့ Democrat ဘက်ကတဦးတည်သောထောက်ခံမဲပေးသူ Joe Manchin ရဲ့မဲကြောင့်စုစုပေါင်းထောက်ခံမဲ90ရသွားတာပါဒီမိုကရက်အမတ်တွေထဲမှာဂျိုးမန်းချင်းကလွဲလို့ဂျန်နဲ့အမတ်48ဦးစလုံးကကန့်ကွက်မဲ့ပေးကြပါတယ်။မစ္စတာကာဗနောကိုခန့်ဖို့ကိစ္စကန့်ကွက်ကြတဲ့ဆန္ဒပြသူတွေကအထက်လူတော်အမတ်တွေကိုထိတ်တဲရင်ဆိုင်ပြောဆိုတာတွေရှိပြီးဆန္ဒပြသူယာနဲ့ချီပြီးအဖမ်းခံရပါတယ်။တရားဝန်ချုပ်တရားသူကြီးတွေဟာအနာယူတဲ့အထိဒါမှမဟုတ်ကွဲလွန်ချိန်အထိဘဝတသက်တာလူသားခွင့်ရှိတာကြောင့်အသက်53နှစ်အရွယ်ဘရက်ဒ်ကာဗနောဟာဆယ်စုနှစ်ပေါင်းများစွာတရားဝန်ချုပ်တရားသူကြီးအဖြစ်ထမ်းဆောင်နိုင်ခြင်းရှိနေပါတယ်။စုစုပေါင်းတရားသူကြီး9ဦးရှိတဲ့တရားဝန်ချုပ်မှာအခုဆိုရင် conservative အယူဝါဒပဲရိမ့်သူတရားသူကြီး9ဦးအထိရှိသွားပြီဖြစ်တာကြောင့်အများစုအရေးအတွက်ရသွားပြီဖြစ်ပါတယ်